ကျန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအနုနီးနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးရမှာဥပဒေမဲ့ကြမ်းကြမ်းတတန်းဆောင်ရွက်တာတွေရှိနေတယ်လို့ဖမ်းဆီးခံရသူတွေနဲ့နှိစက်သူတွေကပြောပါတယ်မနေ့တုန်းကလည်းရန်ကုန်တိုင်းမရန်ကုန်နယ်မှာအယုထုခုပါမောက္ခဒေါက်တာကျော်မင်းစိုးကိုရန်သူနယ်မြေမှာစစ်ဆင်တယ်လို့ဖမ်းဆီးခဲ့တယ်လို့လုံးချုပ်ရေးရအမည်မဖော်လိုတဲ့နှိစက်သူဆရာဝန်တူကဆိုပါတယ
်မနေ့၄နာရီခွဲ၅နာရီလောက်မှာအိမ်ကိုစစ်ကားရင်းနေဝိုင်းနေဒီခြံတကားအတုတ်ခတ်ထားတဲ့ခါကျတော့တော့ပြည့်ပြီးဝင်နေပြီအိမ်တကားကိုလည်းတော့ပြည့်ပြီးဝင်နေပေါ့နော်တကားအတင်းဖြစ်တဲ့ခါကျတော့အိမ်ကဟိုတကားဝင်ပြီးတဲ့ခါကျအိမ်ထဲကလူတွေကိုအပြင်ထွက်အပြင်မှအကုန်လုံးတူထောက်ထိုင်ခိုင်းလာပြီးတော့စစ်တပ်မေးတယ်ပေါ့နော်ပြီးတော့အဲဆရာကလည်းရိုင်းနေပြီးတော့လက်ပြန်ကျုပ်တုတ်တုတ်ပြီးတော့ခေါင်းအိမ်ပဲဆိုပြီးတော့ဒီရိုက်တိုက်ဆွဲခေါ်သွားတယ်လို့ပြောတယ
်ဟုတ်ကဲ့အဲ့ဒီတော့ဘာတွေစစ်စေးမေးမြန်းသွားတာကြားခဲ့ရသေးလဲ
အိမ်ကအဲ့ခြံထဲမှာရှိရဲ့အိမ်နဲ့အိမ်သုံးအိမ်ကိုအကုန်ဝင်ပြီးတော့အခုရှိတဲ့မြဟာရီအကုန်လှန်လော့ရှာပွေးစစ်စေးသေးတယ်လို့ပြောတယ်နောက်စူရဲကျင်းနဲ့အဲဓာတ်ပုံမရရောက်ဗီဒီယိုမရရောက်အလိုမျိုးတွေပြောတယ်ပေါ့သူတို့အဓိကကတော့ CDM လို့ဒါရဲနောက်အလူငွေကောက်သလားဥဆောင်သလားအဲ့လိုမျိုးတွေမေးပြီးတော့သူဥရောဝေဆိုတဲ့အဆက်အသွယ်ရှိသလားမရှိဆိုတော့သူတို့ချေရမေးတယ်လို့ကြားပါတယ်အဲပြီးရခါကျတော့သူတို့ခေါ်သွားရပေါ့ဘယ်ခေါ်သွားမှန်းတော့သိဘူးလည်းချေလည်းမသိရသေးဘူးနော
်ဟုတ်ကဲ့ဘာကြောင့်အခုလို့ဖမ်းတာကိုရရှင်းပြခဲ့သေးလား
ဘာကြောင့်ဖမ်းလဲဆိုတော့သူပြောမသွားပါဘူးသူနဲ့သူဘာမှလောက်ထားလဲဆိုလုံးနေနှစ်ခုပဲရှိတယ်တခုကအဲ CDM မှာပါနေတာတခုရှိမယ်အခုချိန်မှာသူဆရာဝန်တိုင်းအဆွေရလို့နိုင်ငံရေးဆရာဝန်တိုင်းက CDM လုပ်နေကြတာဖြစ်တဲ့ကြောင့်သူလည်းအဲ့ဒီထဲမှာပါတာပဲပေါ့နော်ထူးထူးခြားခြားကြည့်တာဆိုတော့သူကဆရာဝန်ထဲမှာသူကလည်းနည်း CDM ထဲမှာသူလူကြီးပိုင်းလို့ပြောလို့ရတာပေါ့နော်ပမခအဆင့်ဆိုတဲ့ခါကျနောက်တစ်ခုကတော့ဘာရှိလဲဆိုတော့သူကအယူဆရာဝန်ဖြစ်တဲ့အတွက်ကြောင့်အဲနောက်ပြီးတော့ဆရာဦးစော်ဘီဆိုရဲ့တပည့်ဖြစ်တာကြောင့်ဆိုတော့သူနဲ့အဲ့ဒီဆရာတွေနဲ့အခြေအဆက်အသွယ်ရှိသလားဆိုတဲ့ဟာကိုသိချင်လို့စစ်တာဖြစ်လိမ့်မယ်ထင်တယ်ဒါပေမဲ့ဆရာဦးစော်ကစိတ်တက်သူတည်းပမခချုပ်လေအဲ့ခါကျသူနဲ့သူစိတ်တက်သူတည်းမှာအလုံးလုံးတဲ့ဆရာဝန်တိုင်းကသူနဲ့နှိစက်မှုရှိတာကြီးပဲလေចောင်းသားကြီးကတော့သူတပည့်ကြီးပဲ
ဟုတ်ကဲ့အဲ့တော့အခုလို့ဒီအကြံပဒန်းလှုပ်လိုက်တာကြောင့်ဒီ CDM လှုပ်ရှားနေတဲ့ဆရာဝန်တွေအပေါ်ပေါ့နော်ဘလို့တက်ရောက်မှုရှိလာနိုင်မလဲ
အကုန်လုံးကဘယ်သူမှဟိုငြိမ်ငြိမ်စီစီနေလို့မရတော့ဘူးနောက်တော့ကသူအဲ့လိုလှုပ်လိုက်တဲ့အတွက်ကြောင့် CDM ဆောင်နေတဲ့ငကိုယ်တဲ့ကွာဟိုကျွန်တော်ဟိုတော်တော်များများကကိုဗစ်ဖြစ်လာကြတဲ့ကွာအိမ်ပြန်မအိပ်ဖက်နဲ့ဒီလိုပဲနေနေဟိုစိတ်ရုံအိမ်လုတ်အဲ့ကိုကြီးရဲ့အလုတ်ကိုအိမ်လုတ်ပြီးနေရာကနေပြီးတော့အခုတခါကြတော့လေခေါင်းကအိမ်ပြန်ပြီးနေလို့မရတဲ့ဝရမ်းပြေးလို့ပေါ့နော်ကြီးလန့်စားစားနေရမလုံမချုံနေရတော့ဟိုငြိမ်သက်မရှိတာအဲ့လိုမျိုးကြီးတော့ခံစားရမှာပေါ့နော
်ဟုတ်ကဲ့ဒီ CDM လုတ်နေတဲ့ဆရာဝန်ကိုယ်တိုင်တူဦးအနေနဲ့ပေါ့နော်အခုဖြစ်ရပုံမှာဘယ်လိုခံစားမိပါလဲ
စရဲကိုကဟိုရှေ့တန်းမှာဟိုရန်သူတွေဟိုကျွန်တော်တို့ရုပ်ရှင်တွေကားထဲမှာကြည့်ခဲ့ဟိုတပုံမျိုးဝင်စီးတယ်လို့ရှားကနေခွာကနေတက်ရှိသမျှလူတွေအကုန်တယောက်မှမလုံနဲ့အကုန်ကဆိုဘူးလေးဘက်ထောင်းနေခေါင်းဝင်နေဟိုမောမကြည့်နဲ့ဆိုတာမျိုးနဲ့လေအဲ့ဒီပုံစံမျိုးကြီးနဲ့အဖန်ခံလာစားကြတော့ဟိုတော်တော်ကြီးတရားဥတွေမစိုးမိုးတဲ့အခြေအနေလို့ပြောအောင်ပါပေါ့ယူနီဖောင်းနဲ့တက်နေလာလို့ဒါစစ်တပ်ကဖမ်းမသိရနှမဆိုရင်ဘယ်သူဖမ်းမနိုင်တော့ဟိုဘာလို့လို့သမျှခံရမယ်ဆိုတဲ့အခြေအနေမျိုးကြီးလေ
ဟုတ်ကဲ့အခုလို့ဒီဖမ်းဆီးလိုက်မှုကြောင့် CDM လှုပ်ရှားနေတဲ့ဆရာဝန်တွေပေါ်မှာပေါ့နော်ဘယ်လိုစိန်ခေါ်မှုတွေဖြစ်လာနိုင်မလဲ
သူတစ်ဖက်ကထင်မှာပေါ့နော်ဒီလိုအကြီးတွေကိုဖမ်းပြလိုက်လို့ရှိရင်၄-၅ယောက်လောက်ဖမ်းပြလိုက်လို့ရှိရင်ညင်သွားမှာပဲလို့တွေ့ချင်တွေ့လိမ့်မထင်တယ်ဆိုတော့ကျွန်တော်ကတော့အဲ့လိုမထင်အဲ့လိုထမ်းပြလိုက်တဲ့အခါကျတော့သူတို့လုပ်ပုံနဲ့ဘာလို့ဆိုတော့ဆရာကျော်မင်းစုရဲ့ရှေ့မှာဆရာဝန်တယောက်ကိုဖမ်းတော့မှဖမ်းမိလိုက်ပေါ့နော်အခု TV ထဲမှာရုပ်ပုံနဲ့ပြပြီးတော့တိတ်ခါချပြီးတော့မဟုတ်မတရားဆွဆွဲတဲ့အဖြစ်ပြက်တွေရှိခဲ့ဦးတယ်ဆရာဝန်ကြည့်ဖို့ကိုမညီဘဲနဲ့ဘလူးလူမဆန်ဘူးဘလူညံ့နေဆိုရဲအသဘောမျိုးနဲ့တည်င်းရေးပြီးတော့အခု TV ကနေမျက်နှာကြီးပါပြပေးမယ်လေပဲတတိုင်းပြည်လုံးကလည်းမထားသူတို့ပြောတာဒီတစ်ခုမှမဟုတ်ဘူးဒီကိစ္စအကုန်ဟိုတည်င်းလိမ်နေပြီးအမှုဆင်ပြီးတော့ဖမ်းတာပဲဆိုပြီးတော့ဒီဆောင်ကဟီးရိုးတောင်ဖြစ်သွားသေးတာပဲလေအဲ့တော့အခုတစ်ခါမှလည်းသူတို့ကကြောက်စီခြင်းလို့ခြောက်တယ်ဆိုပေမဲ့ကြောက်ရမယ်စား CDM လုံးမဲ့လူတွေကပို့ပြီးတော့ပြက်ပြက်သားသားဖြစ်သွားလိမ့်မယ်ငကူတွေကလည်းပြက်သားလို့ဒီလောက်ထိကုသရေးရန်နေရာတွေကတော့ရက်သွားတာလေအဲ့တော့ဒီထက်ပိုပြီးပြက်သားစရာတွေပေါ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ် CDM ဆရာဝန်ကြီးခင်ဗျာတကယ်တော့ပမခဒေါက်တာကျော်မင်းစိုးလို့အရင်တုန်းကလည်းပသိမ်မြို့ကစေယုံအုပ်ကြီးဒေါက်တာသမ်းမစ်ထွတ်နောက်အင်ကပူမြို့နယ်မဲဇလီတိုက်နယ်ကဒေါက်တာပြည့်ဖြိုးနိုင်နဲ့မချာသေးခင်ကပဲလာရှိုးမြို့နယ်ဆရာဝန်ကြီးဒေါက်တာအေးနိုင်တို့ဖမ်းဆီးခံခဲ့ရပြီးတာအပြင်ဖန်စီခရရဖို့ရှောင်တိတ်နေရသေးတဲ့ဆရာဝန်တွေလည်း ပဲခူးတိုင်းမြို့နယ်တွေကနေမန္တလေးတိုင်းပြည်ဦးတွေနဲ့ရှမ်းပြည်နယ်ကတောင်ကြီးမြို့ထိဆက်ရှိနေပါတယ်ခင်ဗျာကျွန်တော်ဝေမပါ